ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ဒုက္ခသည်တွေမြန်မာနိုင်ငံဘက်နေရပြန်ဖို့ဆိုရင်စစ်ကောင်စီဘက်ကအလုံးကျုံရေးအာမခံချက်ပေးဖို့လိုမယ်လို့ကောက်ဆစ်ဘဇားဒုက္ခသည်စခန်းကခေါင်းဆောင်တူက VOA ကိုပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့တွေ့ဆုံဖို့ပြင်ဆင်နေချိန်မှာဒုက္ခသည်တွေဘက်ကသဘောထားကိုပြောဆိုတာဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုမအင်ဂျင်နိုင်ကပြောပြပေးပါပါခင်ဗျ
ရိုဟင်ဂျာဒုက္ခသည်တိမ့်ချပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဟာအခုဆိုရင်၅နှစ်တာကာလတည်းကိုရောက်လာနေပါပြီ။သူတို့တွေပြန်လာနိုင်ရေးမျှော်လင့်ချက်ကအခုချိန်ထိမရေမရာရှိနေတုန်းပဲလို့ Cossacks Bazaar မှာရှိနေတဲ့ဒုက္ခသည်တအုပ်ကဆိုပါတယ်။နေထိုင်စားသောက်ရေးနဲ့လုံခြုံရေးအာမခံချက်ရမှသာမြန်မာနိုင်ငံကိုပြန်လာဖို့လှုံ့ဆော်နိုင်မှာဖြစ်တယ်လို့အစ္စလမ်ဘာသာဝင်ဦးမောင်မောင်က VOA ကိုခုလိုပြောပါတယ်။ဘင်္ဂလ
ားဒေ့ရှ် Security ကိုတွန်းဆိုထားတဲ့ကျွန်တော်တို့ immunola နဲ့ rapid test မြန်မာနိုင်ငံမှာကျွန်တော်တို့ချိန်ခဲ့တော့ဟုတ်စပစ်စီဖိုင်ဆိုင်ကကိုလုံးဖင်လေးပြရမယ်ကျွန်တော်တို့နိုင်ငံစား quarry ကိုတောင်းဆိုတာသူတို့ဘာတကုံးမလဲထူကြရောပြီးတော့ test scenario report ကိုတော့သူတို့ဖင်တာဘာတကုံးမလဲမရှိဘူးအတိတ်ကတော့ကျွန်တော်တို့မြို့လွန်တာကဒီ site council လက်ခံမယ်ဆိုလို့ဆိုရင်ကျွန်တော်တို့ Rohingya တွေနဲ့ဒီမှာ time ဆုံနေပြီးတော့ဘယ်လိုလက်ခံမလဲသူတို့ဘယ်လိုစားပြီးတော့လောချမလဲကျွန်တော်တို့တောင်းဆိုချက်တွေရှိတယ်ဒါကိုသူတို့ဘယ်လိုလာရောက်နိုင်မယ်လို့ဆိုပြီးတော့ကျွန်တော်တို့လည်းဘာတကုံးမလို့ဆိုနေကြတာလည်းမရှိဘူးသူတို့ကဟာအင်တာဗျူးမှာပြတာပဲတွေ့ရတယ်အွန်လိုင်းမှာပြတာပဲသူတို့ online မှာ news တွေပါတွေ့တာပဲရှိတယ
်ဒီကရက်ရပိုင်းအတွင်းနိုလင်းဟေဇာနဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ဒုက္ခသည်တွေနေရပြန်ဖို့ရည်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စီးရင်ကိုပေးရချင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဆိုပြီးခေါ်ဝေါ်တာကိုလုံးဝလက်မခံနိုင်တဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့တဲ့အထောက်အထားပြနိုင်မယ်ဆိုရင်လက်ခံမယ်အကြောင်းပြောဆိုခဲ့တာပါ။နိုင်ငံနှစ်ဖက်စလုံးကဒုက္ခသည်တွေပြန်လည်လက်ခံရေးပိုင်းကြံ့ကြာနေတာနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ပြစ်တင်လျက်ရှိပါတယ်။ NLD အစိုးရလက်ထက်ကဒုက္ခသည်ပြန်လည်လက်ခံရေးပိုင်းဥတီလှုပ်ဆောင်ခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ပြစ်တင်မှုတွေကြောင့်အထမမြောက်ခဲ့ပါဘူး။အခုဒီချိန်ပြန်လည်လက်ခံရေးပိုင်းကိုစစ်ကောင်စီဘက်ကအသက်သွင်းဖို့လှုပ်လာချိန်မှာပြန်လည်လက်ခံရေးလုပ်မဲ့မောင်းတော်ဒေသမှာရခိုင်တပ်မတော် AA နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်နေတာတွေလည်းရှိနေတာမို့တစ်ဖက်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေရှိနေတယ်လို့ကောက်ဆက်စ်ဘဇားမှာရောက်နေတဲ့အကြောင်းဆရာတအုပ်ဖြစ်တဲ့အစ္စလမ်ဘာသာဝင်ဦးခင်မောင်ကပြောပါတယ်
။တိုက်ပွဲတွေကတရားကနေတရားတော်တို့ဆောလုံးရလို့ခဏရမှာပြင်းနေတာစာဝေးပေါင်းရနေတာလည်းအမှန်ဖြစ်ဘူး။အဲ့ဒါဒီကပြဿနာပါ။အခုမော်လိုတဲမှာရှိနေတဲ့လူတွေမှာမျိုးမျိုးတွေကနေအဖြစ်တော့ဆောလုံးရတရားကနေတရားတော်ဆောလုံးရရမယ်အမှန်ရှိတယ်။ဒီလိုရှိမှကျွန်တော်တို့ပြန်ဖို့ဆိုတာဘာမှမဖြစ်နိုင်တဲ့အခြေအနေကျွန်တော်တို့မှလည်းတွေးရင်ပဲရှိပါတယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့ကိုခေါ်တာတကယ်စေတနာမယ်နဲ့ခေါ်တာလားအဲ့ဒါကိုကျွန်တော်ကမကွန်ထားရမှာလေအပူလက်တော့ channel ကလုံးဝအဆမပြေရမယ်တော့အဲ့ဒီမှရှိနေတဲ့လူတော်မှလုံချင်လို့လုံးဝမရှိဘူးဒီလိုချင်မှကျွန်တော်တို့လည်းပြင်နိုင်ပါလေ
စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တဲ့ကုလကိုစလေဟာမြန်မာခီးစဉ်အပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်တာတွားရောက်မှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာဖို့ဖြစ်ပြီးဒုက္ခသည်အရေးအတွက်အဓိကထားတွားရောက်တဲ့ခီးစဉ်ဖြစ်ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့တိုက်ရိုက်တွေ့ဆုံနိုင်ရေးအတွက်ကောက်ဆစ်ဘဇားကိုတွားရောက်မှာဖြစ်တယ်လို့မြို့တော်ဒါကာမှာအာနာပိုင်နေလဲတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျူရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။2019ခုနှစ်အတွင်းရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေရိုဟင်ဂျာဒုက္ခသည်တိမ့်နေချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပါတယ်။မြန်မာစစ်တပ်ဘက်ကတော့ရိုဟင်ဂျာဆိုတဲ့ခေါ်ဆိုမှုကိုအခုချိန်ထိလက်မခံထားပါဘူး။